ရှမသဲခရင်ခန်းကြီး9အငယ်1မှ8ထိုအခါကိုရောဒီလှေစီး၍ကူးပြန်သဖြင့်မိမိမြို့သို့ရောက်တော်မူ၏လက်ချေတည်၍အိယာပေါ်မှတုံးလုံးနေသောသူတယောက်ကိုအထံတော်သို့ဆောင်ခဲ့ကြ၏ယေရှုသည်ထိုသူတို့၏ယုံကြည်ခြင်းကိုမြင်လျင်လက်ချေတည်သောသူအားငါသားမဆိုး၏နှင့်သည်အပြစ်ကိုလွတ်စေပြီဟုမိန့်တော်မူ၏ကျမ်းပြုစရာအချို့တို့ကဤသူသည်ဖျားကိုလွန်ကျူး၍ပြောသည်ဟုထင်ကြ၏ယေရှုသည်ထိုသူတို့၏စိတ်ကိုသိမြင်တော်မူလျှင်သင်တို့သည်အဘယ်ကြောင့်ညူဆူသောစိတ်ရှိကြသနည်းအဘယ်စကားကိုသာ၍ပြောလွယ်သနည်းသင်အပြစ်ကိုလွတ်စေပြီဟုပြောလွယ်သလိုသင်ထ၍လှမ်းသွားလော့ဟုပြောလွယ်သလိုလူသားသည်မြေကြီးပေါ်မှအပြစ်လွတ်ပိုင်သည်ကိုသင်တို့သိစေခြင်းကထလောကိုအိယာကိုဆောင်၍ကိုအိမ်တို့သွားလော့ဟုလက်ချေတည်သောသူအားမိန်တော်မူ၏ထိုသူသည်လည်းထ၍မိမိအိမ်သို့သွားလေ၏လူအစုအဝေးတို့သည်မြင်လျှင်အံ့ဩခြင်းရှိ၍လူတို့အားဤသို့သောအခွင့်ကိုအပေးတော်မူသောဖျားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏အငယ်ကိုမှ73ယေရှုသည်ထိုအရာမှကြွတော်မူလျှင်မဿဲမည်ရှိသောသူတစ်ယောက်သည်အခွန်ခံရတဲ၌ထိုင်နေသည်ကိုမြင်တော်ငါ့နောက်သို့လိုက်လော့ဟုမိန်တော်မူ၏ထိုသူသည်လည်းထ၍နောက်တော်သို့လိုက်လေ၏ထိုနောက်မှအိမ်တွင်စပွဲ၌လျှောင်းတော်မူစဉ်အခွန်ခံသောသူများနှင့်သိုးသောသူများတို့သည်လာ၍ကိုရောမဆသောတပည့်တော်တို့နှင့်တကွစပွဲ၌လျှောင်းကြ၏ဖာရိရှဲတို့သည်မြင်လျှင်တပည့်တော်တို့အားသင်တို့ဆရာသည်အခွန်ခံသောသူသိုးသောသူတို့နှင့်အတူအဘဲကြောင့်စားသနည်းဟုဆိုကြ၏ယေရှုသည်ကြားတော်မူလျှင်ကျမ်းမာသောသူတို့သည်ဆေးသမားကိုအလိုမရှိကြနာသောသူတို့သာလျှင်အလိုရှိကြ၏ရစ်ပူဇော်ခြင်းအကျင့်ထက်တနာခြင်းကုဏအကျင့်ကိုငါနှစ်သက်၏ဟုသောကျမ်းစကားကိုနားလည်ခြင်းကတင်တို့တွား၍တင်ကြလော့ဖြောင့်မတ်သောသူတို့ကိုနောင်တသို့ခေါ်ခြင်းကငါလာသည်မဟုတ်သိုးသောသူတို့ကိုခေါ်ခြင်းကငါလာသည်ဟုမိန့်တော်မူ၏အငယ်၁၄မှ၁၉ထိုအခါယောဟန်၏တပည့်တော်တို့သည်အထံတော်သို့ချဉ်ကပ်၍အကျွန်ုပ်တို့နှင့်ဖာရိရှဲတို့သည်အဖန်တလဲလဲအစာရှောင်ကြသည်ဖြစ်၍အဘဲကြောင့်ကိုရဤတပည့်တို့သည်အစာမရှောင်ဘဲနေကြပါသည်ဟုလျှောက်ကြ၏ယေရှုကလည်းမင်္ဂလာဆောင်လူလင်သည်မိမိအပေါင်းဖော်တို့နှင့်အတူရှိစဉ်ကသူတို့သည်စိတ်မသာညှိတွားတတ်ကြသလိုမင်္ဂလာဆောင်လူလင်ကိုသူဤအပေါင်းဖော်တို့နှင့်ခွာ၍ယူသွားသောအချိန်ကာလရောက်လိမ့်မည်ထိုအခါသူတို့သည်အစာရှောင်ကြလိမ့်မည်အဝတ်ဟောင်းကိုအထည်အစ်နှင့်ဖာလိမ့်မည်ထိုသို့ဖာလင်ဖာသောအထည်သည်အဝတ်ဟောင်းကိုစား၍အပေါက်ကျက်တတ်၏၎င်းဤဟောင်းသောတည်ဘူး၌အတစ်သောစပြည့်ကိုထည့်လိမ့်မည်ထိုသို့ထည့်လျင်တည်ဘူးသည်စုပ်ကွဲသဖြင့်စပြည့်သည်ယို၍တည်ဘူးလည်းပျက်စီးတတ်၏အတစ်သောစပြည့်ကိုအတစ်သောတည်ဘူး၌ထည့်လိရှိ၏ထိုသို့ထည့်လျင်နှစ်ပန်းစလုံးမပျက်စီးဟုမိန့်တော်မူ၏အငယ်၁၈မှ၂၆ထိုစကားကိုမိန့်တော်မူစဉ်အရာရှိတယောက်သည်လာ၍ပြတ်ဝတ်လျက်အကျွန်ုပ်၏သမီးသည်ယခုပင်သေဆဲရှိပါ၏သို့တော်လည်းကိုရောသည်ကြွ၍သူ့အပေါ်၌လက်ကိုတင်တော်မူလျင်အသက်ရှင်ပါလိမ့်မည်ဟုလျှောက်၏ယေရှုသည်ထ၍တပည့်တော်တို့နှင့်အတူထိုသူနောက်သို့လိုက်တော်မူ၏ထိုအခါ၁၂နှစ်ပတ်လုံးသွေးသွန်အနာဆွဲသောမိမတယောက်ကငါသည်အဝတ်တော်ကိုသာတို့လျှင်ချမ်းသာရမည်ဟုစိတ်ထင်နှင့်နောက်တော်သို့ချဉ်ကပ်၍အဝတ်တော်ဤပွားကိုတို့လေ၏ယေရှုသည်လှဲ့၍ထိုမိမကိုမြင်တော်မူလျှင်ငါသမီးမဆိုး၏နှင့်တင်းဤယုံကြည်ခြင်းသည်တင့်အနာကိုငြိမ့်စေပြီဟုမိန့်တော်မူ၏ထိုခဏမှစ၍ထိုမိမသည်အနာကင်းပြောက်လေ၏အရာရှိအိမ်သို့ရောက်တော်မူ၍တီးမုတ်တော်သူတို့နှင့်များစွာသောလူတို့သည်အုံအုံတဲတဲပြုကြသည်ကိုမြင်လျင်ဖယ်ရှားကြလောမိမငယ်တည်သည်မဟုတ်အိပ်ပျော်သည်ဟုမိန့်တော်မူသောထိုသူတို့သည်ပြည့်ရပြုကြ၏ထိုလူများကိုပြင်သို့ထွက်စီပြီးမှအတွင်းသို့ဝင်၍မိမငယ်၏လက်ကိုကင်တော်မူသည်တွင်သူသည်ထလေ၏ထိုတရင်စကားသည်တပီလုံး၌နှံ့ပြားကြော်စောလေ၏အငယ်29မှ37ထိုအရမယေရှုသည်ကြွတော်မူစဉ်မျက်စိကန်းသောသူနှစ်ယောက်တို့သည်နောက်တော်သို့လိုက်၍ဒါဝိဒ်၏သားတော်ကျွန်တော်တို့ကိုတနာတော်မူပါဟုဟစ်ကြော်ကြ၏အ ိမ်တို့ဝင်တော်မူလျင်မျက်စိကန်းသောသူတို့သည်အထံတော်သို့ချဉ်ကပ်ကြ၏ကိုရောကလည်းဤအမှုကိုငါတတ်နိုင်သည်ကိုယုံတော်လို့ဟုမေးတော်မူလျင်ယုံမာ၏သခင်ဟုပြောကြ၏ထိုအခါသူတို့မျက်စိကိုတို့တော်မူ၍တင်တို့ယုံခြင်းရှိသည့်အတိုင်းတင်တို့၌ဖြစ်စေဟုမိန့်တော်မူလျင်သူတို့သည်မျက်စိပွင့်လင်းလေ၏ယေရှုကလည်းအဘယ်သူမျှမတိစေခြင်းဟသတိပြုကြလော့ဟုမြစ်သားတော်မူ၏သို့တော်လည်းထိုသူတို့သည်တွား၍သတင်းတော်ကိုတပြည်လုံး၌နှံ့ပြားကြော်စောစေ၏အငယ်32မှ38ထိုသူတို့သည်ထွက်သွားကြသည့်နောက်နတ်ဆိုးဆွဲသောလူအတယောက်ကိုအထံတော်သို့ဆောင်ခဲ့ကြ၏နတ်ဆိုးကိုနှင်ထုတ်တော်မူပြီးမှထိုအာသောသူသည်စကားပြော၏လူအစုဝေးတို့သည်လည်းအံ့ဩ၍ဤတွေလာအမျိုး၌ဤကဲ့သို့မမြင်ရစဘူးဟုပြောဆိုကြ၏ဖာရိရှဲတို့ကလည်းနတ်ဆိုးအကြီးကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်ဟုပြောဆိုကြ၏ယေရှုသည်တရားစရတို့၌ဆုံးမဩဝါဒပေးလျက်နိုင်ငံတော်နှင့်ရှင်သောအေးဝန်ဒီတရားကိုဟောလျက်လူများခံရသောအနာရောဂါအမျိုးမျိုးတို့ကိုငြိမ်းစေလျက်မြို့ရွာရှိသည်များတို့ကိုဒေသစရီလှဲ့လေတော်မူ၏လူအစုဝေးတို့ကိုမြင်တော်မူလျင်တနာချင်းစိတ်ရှိတော်မူ၏အကြောင်းမူကားထိုသူတို့သည်ပင်မန်းသည့်ဖြစ်၍ထိမ့်သူမရှိဘဲပြစ်ထားသောတိုးကဲ့သို့ဖြစ်ကြ၏ထိုအခါကိုရောကစပားရိတ်ဆရာများစွာရှိ၏ရိတ်တော်သူတို့သည်နဲကြ၏ထိုကြောင့်လှုပ်ဆောင်သောသူတို့ကိုစပားရိတ်ဆေခြင်းဟံဆေလွတ်တော်မူအကြောင်းစပားရှင်ကိုဆုတောင်းကြလော့ဟုတပည့်တော်တို့အားမိန့်တော်မူ၏